ဆိုရရှိမှာခင်ဗျာထိုင်းနိုင်ငံတော်နေဆက်ကထိုင်း၅ဖန်ဆက်ယုံကမြန်မာအလို့သမားတထောင်ဝန်းကျင်ရဲ့ဆန္ဒပြပွဲဟာဒီကနေ့ဆို9ရက်တပတ်ရှိလာခဲ့ပါပြီအလို့သမားတွေကတော့အချက်၄ချက်ကိုတောင်းဆိုထားပြီးအဲ့ဒီ၄ချက်စလုံးအပြည့်အဝမလိုက်လျောပေးဘူးဆိုရင်တပိတ်မလန်ပဲဆက်ယုံဝင်းထဲမှာပဲဇက်တိုက်ဆန္ဒပြသွားမယ်လို့တန်ဋိဌာန်ခြားထားကြောင်းဆန္ဒပြပွဲမှာကိုယ်တိုင်ပါဝင်သူစောကပေါ်စေးက RFA ကိုပြောပါတယ်
အဲ့ကံပယ်လို့စာရင်းရတဲ့ဟာရယ်သူတို့ချင်းအိမ်ဘက်ကမှကပ်ပုံနဲ့ကပ်ခွာလုပ်ရတဲ့ဟာတွေကိုအကောင်းဆုံးပဲဖြစ်အောင်လုပ်ပေးဖို့နောက်တစ်ခုကသူတို့အဲ့အလုပ်ထောက်ခံတဲ့ခြောက်ဦးကိုသူတို့အဲ့လိုအမားရင်းလုပ်တဲ့အတွက်ကျွန်တော်ရဲ့ passport တွေကဘာလို့ဘယ်လိုများဆက်ဖြစ်နေပြီလဲကျွန်တော်လည်းဘလို့ပေါ်ယုံကြည်မှုမရှိတော့ဘူးလုံးဝယုံကြည်မှုမရှိတော့တဲ့အတွက်ကျွန်တော်တို့ passport တောင်းဆိုပါတယ်ဒီမှာတော့ passport ကျွန်တော်လက်ဝယ်မှာကန်ဆောင်ပြီးကျွန်တော်ဆက်ပြီးအလုပ်လုပ်ချင်ပါတယ်နောက်တစ်ခုကကျွန်တော်တို့ထိုင်းနိုင်ငံရဲ့အလုပ်သမားဒီနေ့စားကရက်တင်ရထိုက်တဲ့နေ့စားကိုလည်းကျွန်တော်ရရှိချင်ပါတယ်ဒီကုကျွန်တော်လုပ်ရတဲ့အလုပ်ကမနေ့ကညစီဖြစ်ပါတယ်။မနေ့ကညစီတို့လို့ကြည့်အားလုံးပြတ်လဲလို့ရှိရင်140မိဘလောက်ရပါတယ်ခင်ဗျာ။ကျွန်တော်ရက်ရှိနေတဲ့နှုန်းက180ပါပဲ။နောက်ဆုံးတစ်ချက်ကတရားဝင်လို့အလုပ်လုပ်နေတဲ့လူကမှအားလုံးကဒီလိုထိတိုက်ခံရလို့ရှိရင်မနာမတမ်းဖြစ်နေချိန်မှာခံစားခွင့်ကိုပေးဖို့ကျွန်တော်တောင်းဆိုထားပါတယ်။အဲဒါဆိုအဲလိုအလုပ်ခွင့်နဲ့မှလက်ပြသွားတဲ့လူတွေသူတို့ပတ်ခံနေတဲ့သူတို့ရှေးကူးနေရပါတယ်ခင်ဗျာ။ပေးဆုံးတဲ့လူကိုပြတ်ပတ်တဲ့နေ့ကမပေးတဲ့အချိန်ကျွန်တော်တို့အလုပ်သမားတွေကတရားဝင်30နှုန်းလမ်းကြီးကောက်ပြီးတော့အဲအတုပဇေယျကိုသူတို့ပို့ဆောင်သွားပါတယ်။အလုံးမဦးရေ2000ကျော်ရှိတယ်ကျွန်တော်30ကျောင်းလို့ရှိရင်ကျွန်တော်ဗတ်သားပေါင်း6000ရပါတယ်ခင်ဗျအခုပါစေဒီဂျိုစီကိုဘာမှမကုန်မဲနဲ့ကျွန်တော်တွေကပဲရလို့ရမှမပြီးပါဘူးခင်ဗျသူအဲ့လိုပဲလုပ်နေပါလေကျွန်တော်လုံးဝတော့မဆုံးဘူးကျွန်တော်ဒီတိုင်းဆက်ပြီးဆက်လက်ပြပါမယ
်အခုလိုမြန်မာအလို့သမားတွေဆန္ဒပြနေတာကိုထိုင်းအလို့ရှင်တွေကအကြမ်းဖက်မကင်တွယ်ရဲပဲဖြစ်နေပါတယ်အကြောင်းကတော့ထိုင်းအလို့ရှင်ကိုယ်တိုင်ကမြန်မာအလို့သမားတွေရဲ့ယာယီနိုင်ငံကူးလက်မှတ် passport ပေါ်မှာဖြတ်တာပြင်တာတွေကိုမိမိစိတ်တိုင်းကျလုထားတဲ့အမှားကြောက်လို့အလို့သမားတွေကသုံးသပ်ပြောဆိုပါတယ်မြန်မာအလို့သမားအရေးနဲ့ပတ်သက်ပြီးထိုင်းရှိနေကောင်စီအဖွဲ့တွေရောထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားအရေးဆောင်ရွက်နေကြတဲ့ NGO အဖွဲ့တွေကပါပြဿနာပြေလည်အောင်ဂျားဝင်ညှိနှိုင်းပေးနေကြပေမဲ့အခုအချိန်ထိတော့ပြေလည်နိုင်ခြင်းမရှိသေးပါဘူးဂျားဝင်စစ်ဆက်ပေးနေတဲ့အဖွဲ့တွေတဲက Map Foundation အဖွဲ့ရဲ့တာဝန်ရှိသူမတ်မိုင်းမိုင်ကနောက်ဆုံးအခြေအနေတချို့ကိုအခုလိုပြောပြပါတယ်
မနေ့ကအထီးပြောသွားတာတော့လုံးလုံးဆယ်တော့သူတို့အလို့သမား9ယောက်ရဲ့ passport ကိုသူတို့ပြန်ပြင်ပေးမယ်။မနေ့ကတော့သူတို့သွားညှိတဲ့အချိန်မှာတတိလည်းမလာဘူး။တတိကသူ့ကိုယ်စားလှယ်လွတ်တယ်။အဲ့ဒီကိုယ်စားလှယ်ကနေပြီးတော့လည်းဆုံးဖြတ်ပေးနိုင်မဲ့သူမဟုတ်ဘူး။အဲ့ဒီတော့သူတို့ကတတိကဒီနေ့ပြန်ထပ်ချိန်နေပေါ့နော်။အဲဒီနေ့ထပ်ချိန်တဲ့အချိန်မှာအလို့သမား948ယောက်ရဲ့ passport နဲ့ work permit ကိုပြမယ်ပေါ့။ပြီးတော့မှအလို့သမားအခွင့်အရေးပိုင်းကိုကြတော့ဒီနေ့မှဆက်ပြီးတော့မှဆွေးနွေးမယ်လို့ပြောတယ်လေ။
ထိုင်းအလို့ရှင်ကတော့ဆန္ဒပြနေတဲ့မြန်မာအလို့သမားတွေကိုထိုင်းမြန်မာနယ်စပ်ပြန်ပို့ပြီးအဲ့ဒီနယ်စပ်ရောက်မှသူတို့ရဲ့ယာယီနိုင်ငံကူးလက်မှတ်စာအုပ်တွေကိုပြန်ပေးမယ်လို့လည်းပြောနေပါတယ်။ဒါပေမဲ့အဲ့ဒီအချက်ကိုအလို့သမားတွေဘက်ကလက်မခံပါဘူး။သူတို့စာအုပ်တွေပေါ်မှာပြင်နာတာတွေရှိနေရင်ထိုင်းအလို့ရှင်ကိုနယ်စပ်ရောက်မှဘာမှအရေးယူနိုင်တော့မှာမဟုတ်ဘူးလို့အလို့သမားတွေကပြောပါတယ်။အခုလိုမြန်မာအလို့သမားတွေရင်ဆိုင်နေရတဲ့ပြဿနာနဲ့ပတ်သက်ပြီးဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးကိုဆက်သွယ်အကြောင်းကြားအကူအညီတောင်းခဲ့ပေမဲ့မြန်မာတန်ရုံးကတာဝန်ရှိသူအဖွဲ့တစ်ဖွဲ့ကိုအခုရက်ပိုင်းအတွင်းဆေးလွှတ်သွားမယ်လို့သာအကြောင်းပြန်ခဲ့ကြောင်းသိရပါတယ်။ထိုင်းငါးဖန်ပိုက်ဆက်ယုံမှာရက်ဆက်ဆန္ဒပြမှုတွေကြောင့်မြန်မာအလို့သမားတွေဘယ်လိုအခက်အခဲတွေနဲ့ရင်ဆိုင်နေရသလဲဆိုတာကိုစောကပေါ်ဆေးကပြောပြပါတယ
်။အခုရက်ရှိကျွန်တော်တို့ခက်ခဲကြတာကတော့မောင်းနေတဲ့နေရာမှာပဲဆန္ဒတဲ့နေရာမှာပဲအဲ့လိုမျိုးမောင်းကိုရကြတာအဲ့လိုပဲမျိုးညားတွေလိုပဲတည်ရှိနေပါတယ်။အဲ့စာရေးတောက်ရေးကတော့တရားစမ်းများစွာပြန်ပြီးချက်ပြုတ်ပြီးတော့အဲ့ရှိတဲ့ဟာလေးတွေနဲ့စားတောက်မြောက်ဝင်ပြီးတော့စားနေကြပါတယ်ခင်ဗျာ။ကြားကင်မှာလည်းကျွန်တော်တို့ကအဲ့အစားတောက်ရေးမှာလည်းအင်တာနက်လောက်ရလာပါလိမ့်မယ်။
ငါးဖန်ပိုက်ဆက်ယုံမှာဆန္ဒပြနေတဲ့မြန်မာအလို့သမားတွေရဲ့နောက်ဆုံးအခြေအနေပါခင်ဗျာ။